မေရီယံပြည်တော်စုမှာရရှိဖို့ခက်ခဲတဲ့ပညာသင်စုကိုရလိုက်တဲ့အတွက်ပညာရှင်တယောက်ဖြစ်ခြင်းနဲ့သူ့အိမ်မက်ကိုအကောင့်ထဲပေါ်နိုင်တော့မှာဖြစ်တယ်လို့ဒီနေ့ပေါ်လန်ဒီစီဆိုရော့စ်ဖဲလိုရှစ်ပညာသင်စုကိုရရှိခဲ့သူကိုကျော်ဆန်းလိုင်ကပြောပါတယ်အမေရိကန်ပြည်ထောင်စုကိုဒုက္ခသည်အဖြစ်ရောက်ရှိလာခဲ့ပြီးနှစ်ပိုင်းအတွင်းမှာပဲ BA ဘွဲ့ရရှိခဲ့သလိုမကြာခင်ထိပ်တန်းတက္ကသိုလ်ကြီးတစ်ခုမှာPhD ပါရဂူဘွဲ့ရဖို့ကြိုးပမ်းနေတဲ့ကိုကျော်စန်းလိုင်ကိုမေးမြန်းပြီးမက်ခင်ဖြူတွေကတင်ပြထားပါတယ
်။မင်းရဲ့ဗြဟ္မစုကိုလူငယ်နှစ်နှစ်ကျော်ကမှဒုက္ခတွေဖြစ်နေရောက်လာခဲ့တဲ့ရခိုင်တိုင်းသားလူငယ်ကိုကျော်စန်းလိုင်ဟာတိမကြခင်လပိုင်းအတွင်းမှာတော့အမေရိကန်ထိပ်တန်းတက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ခေါင်းတက္ကသိုလ်မှာနိုင်ငံရေးသိပ္ပံဘာသာရပ်နဲ့ PhD ပညာကိုသင်ယူတော့မှာပါ။အခုလိုအခြေအနေမျိုးကိုသူ့လွယ်လွယ်ကူကူရခဲ့ရတော့မဟုတ်ပါဘူး။အမေရိကန်ကိုစားရောက်တဲ့2022ခုနှစ်မှာပဲပထမဆင့်ဘီအပွဲရအောင်အပူရင်းချိုးပန်းခဲ့ရပါတယ်။အခက်အခဲတွေများလို့စောင့်တက်မဲ့အိမ်မက်မဖြစ်နိုင်တော့ဘူးလို့တောင်တွေးမိတဲ့အခြေအနေတွေရှိတယ်လို့ကိုကျော်ဆက်လိုက်ကပြောပြပါဗျ။
ဆိုတော့စောင့်တက်ဖို့အတွက်တောက်လျှောက်လို့တော့ဘုနော်ကျွန်တော်ကတော့စောင့်တက်မယ်ဆိုတဲ့ဟာကိုပြီးတော့အဲ့ဒါကြောင့်ဒီအမေရိကန်မှာရှိတဲ့တက်ဆိုအခုချင်းစီဘုနော်စီရတက်ဆိုကလည်းပြီးတော့ faculty member ပေါ့ဒီ professor အနည်းဆုံး30ကနေ50လောက်တော့ကြားမှာတော့ထိမှန်ချက်နဲ့အကုန် email ပို့တာဘုနော်အဲ့မဲ့သူတို့ကလည်းဘာဖြစ်လဲဆိုတော့အရန်လုတ်ပေးရှင်တယ်ပေါ့နော်သူတို့တက်ကတိုကိုလုတ်ပေးရှင်တယ်ဝောင်ရောက်လုတ်ပေးရှင်တယ်ဘာဖြစ်တယ်ပြီးမဲ့ပတနာကသူတို့ရဲ့ဒီဘျူခက်ပေါ့နော်ဒီဘာတဲ့ education ရဲ့ဒီ official transcript လိုတယ်ဆိုတဲ့ဟာကကြတော့ပြီးတော့ကိုတက်ထားတဲ့ဟာကို official လိုတယ်ပေါ့နော်ဒီစာရွက်စာတမ်းတွေကသင်ဟာတွေမစပါတော့သူတို့ကမလုတ်ပေးနိုင်ဘူးပေါ့အဲ့တော့မလုတ်ပေးနိုင်ဘူးဆိုတဲ့ဟာကကျွန်တော်က February လရောက်ပြီးလာဆိုရင်ကျွန်တော်ကဒီ visa ပါထိအောင်ပေါ့ထိလာလောက်ထိအောင်အာလုံးဝပါလေငါကြောင်တက်လို့ရတော့မဟုတ်တော့ဘူးဆိုတော့အချိန်နေတော့ရောက်သွားဆုံးပေါ်ပြီ။ဘာကြောင့်လဲဆိုတော့ဘလို့မလုံးလုံးမရဘူးပေါ့နော်။ဒါဆိုရင်ကျွန်တော်ကဆိုတော့ဒီဟာဝေးတက်ကတော့ကျွန်တော် email ပို့တာပေါ့နော်။ email ပို့ပြီးတော့ကျွန်တော်အချိန်နေပြောပြတာပေါ့။ပြီးတော့ဒီ ISO Center ကလည်း email ပို့ရတယ်ကျွန်တော်အချိန်နေပြောပြရတယ်။ပြောပြတဲ့အချိန်မှာသူတို့ကတော့ okay ပါတော့စူးစမ်းပေးမယ်ပေါ့။အဲ့ဒါမှ officially ဒါကိုမင်းပြန်ချောက်ဆိုပြီးတော့သူတို့ကပြန်ချောက်ခိုင်းတာပေါ့။ဒီမှာပြန်ပြီးတော့ November လ15ရက်နေ့မှာပြန်ချောက်တာ။ပြန်ချောက်တော့ December လဒီငွေရလောက်ထိအောင်ကျွန်တော်မသိရနိုင်သေးဘူးဒီဇင်ဘာ20လောက်မှာကျွန်တော် officially သိရတယ်ကျွန်တော် Huawei ကိုဒီဒီဇင်ဘာ31ရက်နေ့မှာ DC တော့ထွက်လာပြီးတော့ဒီ Huawei ကိုတရနေ့ရောက်တယ်ပေါ့
ပုံမှန်အဖြစ်6နှစ်လောက်ချိန်ယူလေ့လာရတဲ့ BA ပွဲကိုသူကတော့တစ်နှစ်ခွဲအတွင်းမှာရအောင်ယူခဲ့ပါတယ်အမေရိကန်ပြည်တော်စု Huawei တက္ကသိုလ်မှာ BA ပညာသင်ကြားနေတဲ့အချိန်မှာလေ PhD ပွဲဆက်ယူနိုင်ဖို့အတွက်ပြင်ဆင်မှုတွေကိုမနာတမ်းလုပ်ခဲ့ပါတယ်သူရဲ့မပြတ်အားထုတ်မှုအကျိုးရလဒ်ကတော့အမေရိကန်ပြည်အောင်စုမှာဒုက္ခတွေတော့မဟုတ်အချောင်းမျိုးမျိုးနဲ့ခိုလုံခွင့်ယူထားကြတဲ့လူငယ်တွေထောင်ထဲကြီးရှောက်ကြတဲ့အထက်ကလူကြီးဆယ်ကနန်းလောက်ကသာရွေးချယ်ပေးရတဲ့ Paul and Daisy Suresh Fellowship ပညာသင်စုကိုဒီနှစ်2024ခုနှစ်မှာရရှိလိုက်တာပါပဲ။ဒါဟာဖြင့်2016ခုနှစ်နောက်ပိုင်းမြန်မာနိုင်ငံကလူငယ်တအူရအောင်ရခဲ့ဒီပညာသင်စုကိုပထမဆုံးအချိန်ပြန်ရတာဖြစ်တယ်လို့မြန်မာစာရဲစင်သမားတယောက်အနေနဲ့ကတော့ကုကျော်ဆန်းလိုက်ကပထမဆုံးရရှိလိုက်တာပါ။ဒီပညာသင်စုရလိုက်တဲ့အတွက်အထင်ကြီးရခေါ်လဲတက္ကသိုလ်ကြီးမှာလမ်းမဲ့ဩဂတ်စာကစပြီးတော့ PhD ဘွဲ့အတွက်ကျောင်းစာတက်ရတော့မှာပါ။
ကျွန်တော်ကတော့ဒီနိုင်ငံသိပ္ပံနဲ့ပေါ့နိုင်ငံသိပ္ပံနဲ့ဒီ Cornell University ရဲ့ဒီမှာကြတော့ဒီ Government Department of Government ပေါ့ဒါပေမဲ့တော့နိုင်ငံသိပ္ပံနဲ့ဒီလိုပဲဒီတချို့ဟာတွေကြတော့ Government လို့ခေါ်တယ်တချို့ကတော့ Political Science ပေါ့ဆိုတော့အိမ်မှာကျွန်တော်ကနေပြီးတော့ဒီ Fourth Semester မှာစမှာပဲပေါ့ဒီ Scholarship နဲ့ပေါ့
ကိုကျော်ဆန်းလိုက်ဟာရခိုင်ပြည်နယ်မြောက်ဦးမြို့ကနွမ်းပါတဲ့ကြီးရွာငယ်လေးတစ်ခုမှာမွေးဖွားချီးမြှင့်ခဲ့ပြီးမိဘတွေကလည်းအတန်းပညာမတက်ကြပါဘူးအခြေခံပညာကိုရခိုင်ပြည်နယ်ပရိသတ်ကျောင်းတစ်ခုမှာသူတည်ယူခဲ့ပါတယ်အခုချိန်မှာအမေရိကန်ပြည်ထောင်စုကထင်ကြတက္ကသိုလ်ကြီးတစ်ခုမှာ PhD ဘွဲ့တက်ခွင့်ရမယ်လို့မမျှော်လင့်ခဲ့ပေမဲ့လို့လည်းငယ်ငယ်ကလေးကပညာတက်တယောက်ဖြစ်ချင်တာကတော့သူ့ရဲ့အိမ်မက်ပါပဲလို့ကိုကျော်ဆန်းလိုက်ကပြောပြပါတယ်
ပြောရရင်ကျွန်တော်ကဒီကျွန်တော်အိမ်ကပေါ့နော်ကျွန်တော်အဖေမေကအကြောင်းကမတက်ဘူးပေါ့နော်သူတို့ကျွန်တော်ဆိုရင်ကျွန်တော်ရွာနာပတ်ဝန်းကျင်ကဆိုကျွန်တော်မေကဈေးရောင်းပါပေါ့နော်ပြီးတော့ကျွန်တော်ကလေတန်းမှာဆိုတော့ကျွန်တော်တို့ရွာမှာကြတော့၃တန်းပဲတက်လို့ရတယ်ပေါ့လေတန်းဆိုတာနဲ့တခြားနေရာမှာစောင်းဝေးသွားဖြေရတယ်ပေါ့နော်ဆိုတော့အိမ်မှာကြတော့အဲ့ဘာလဲမုံလာတန်းကျောင်းခွေပေါ့နော်အဲ့ဒီဆိုမုံလာတန်းကျောင်းခွေပဲရှိရပါဘူးဆိုတော့လေတန်းတက်ပြီးပြီဆိုရင်ကျွန်တော်တို့မှာကြတော့အိမ်ကလူတွေကပိတ်စမတက်နိုင်တော့ဘူးပေးစံလည်းမရှိဘူးပေါ့နော်ဒါဆိုရင်ကျွန်တော်တို့ဒီအင်းမှာကြတော့ပရာဟိတအကြောင်းရှိရပေါ့နော်ပရာဟိတအကြောင်းကိုပို့ပေးရပေါ့နော်အင်းမှာကျွန်တော်ငါးတန်းကနေပြီးတော့စေတန်းထည့်အောင်တောက်တက်တာပေါ့အင်းမှာပရာဟိတအကြောင်းမှာဖုန်းကျောင်းမှာနေပြီးတော့ငါးတန်းကနေစေတန်းထည့်အောင်တောက်တက်ထည့်ရပေါ့အဲ့တော့ကျွန်တော်မှာတော့အမေရန်တစ်ခုရှိရပေါ့နော်ဘာရှိလဲဆိုတော့ဒီငါတရက်နိုင်ငံခြားကိုအကြောင်းတက်ရနိုင်ငံခြားဆိုတာဘယ်နိုင်ငံလဲမသိဘူးပေါ့ဆိုတော့နိုင်ငံခြားမှာတောက်တက်ရှင်တယ်ပေါ့ ไอ้ลูกมันမျိုးတော့ရှိရပေါ့ပြီးတော့အိမ်ကလူတွေကိုလည်းတောင်းပြီးအောင်လုပ်ပြရှင်တယ်ပေါ့တော့ပြီးတော့ကိုယ်ကလည်းပညာရေးကိုစိတ်ဝင်စားတယ်အားလေးလိုက်ရတာလို့ပြီးတော့ဒီလိုမျိုးပေါ့တော့ explore လုပ်ရတာတော့အရင်စိတ်ဝင်စားတယ်ပေါ့တော့ပြီးတော့ဒီတောင်းဆက်တဲ့ဒါကငါ့အတွက်အကောင်းဆုံးဖြစ်မယ်ပေါ့အဲ့ဒီမှာပြန်ပြီးတော့ဆက်ပြလိုက်တာပေါ့
မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းရင်ကပြည်တွင်းသတင်းတောက်တူဖြစ်တဲ့ကိုကျော်ဆန်းလိုက်ဟာသတင်းသမားတွေကိုဖမ်းဆီးဖိနှိပ်ဖိအားပေးတာတွေတိုးလာချိန်မှာတော့အင်းကြီးချင်းထိုင်နိုင်ငံကိုထွက်ပြေးခဲ့ရပါတယ်ထိုင်နိုင်ငံမှာနေထိုင်နေစဉ်အတွင်းအလွတ်သတင်းသမားတယောက်အနေနဲ့နိုင်ငံသားသတင်းစာဆောင်တွေမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းစောင်းမတွေရေးခဲ့တယ်လို့သတင်းလွတ်လပ်ခွင့်ဆိုင်ရာဆွေးနွေးပွဲတွေမှာလည်းပါဝင်ခဲ့ပါတယ်လာတင်ကြထိုင်းနိုင်ငံမှာနေခဲ့ပြီးတော့မှပညာရှင်တယောက်ဖြစ်ချင်တဲ့သူ့ရဲ့အိမ်မက်ကိုအောက်ထည့်ဖော်ဖို့အမေရိကန်ပြည်တော်စုကိုထွက်ခွာဖို့ဆုံးဖြတ်ခဲ့တာလို့သူကပြောပြပါတယ်။ဒီလိုအိမ်မက်တွေကိုအောက်ထည့်ဖော်ဖို့ကြိုးစားနေချိန်မှာရဖို့ခက်ခဲလာတဲ့ Paul and Daisy Suresh Fellowship ပညာသင်စုချင်းမြေခံရတာကသူ့အတွက်တော့အများကြီးအထောက်အကူဖြစ်စေတယ်လို့ကိုကျော်ဆလိုက်ကပြောပါတယ်။
အများကြီးထောက်ပံ့ပူးပြူးတယ်လို့ပြောလို့ရတယ်ပေါ့နော်ဒီမှာကဒီ scholarship ရရတယ်ဆိုတော့ဥပမာ PhD Depot Program ရောက်တဲ့အချိန်မှာဒီမှာ scholarship ကတောင်းတာပေးရပေါ့ဒါပေမဲ့ကျောင်းက scholarship ကရှောင်းနေစာကိုအပြည့်ပေးရပေါ့ဒီမှာပေးပြီးမဲ့သူက GATA ဆိုတာရှိရပေါ့နော် Teaching Assistant လုပ်ရတာတော့ဒီ Graduate Assistant ဆိုတဲ့ဒီမှာ Research Assistant လုပ်ရတာတော့အဲ့လိုမျိုးဆိုမျိုးနဲ့ပါတာပေါ့နော်တောင်းတာကျွန်တော်ကတော့ full scholarship နဲ့နှစ်နှစ်ရတယ်အဲ့လိုမျိုး GATA နဲ့လင်းနေလုပ်ရမယ်ပေါ့နော်ဒါပေမဲ့ဒီ scholarship ရတော့တော့ကျွန်တော်က GATA ကလေးနှစ်လုံးစီရမလို့လို့ပေါ့ကျွန်တော်ကနှစ်နှစ်ပဲလုပ်ရတော့မယ်ကျောင်းက scholarship တစ်ခု2နှစ်ရယ်ဒီက scholarship 2နှစ်ရယ်ဆိုတော့လေးနှစ်စာကကျွန်တော်ရဲ့စာရယ်ကျွန်တော်လို့ရှင်နေတာဟာပေါ့အတိအကဖော်ကားထားပြီးတော့လုံးလို့ရသွားတယ်ဆိုတဲ့သဘောဖြစ်တာပေါ့ဒါကအမှန်ပြောရရင်ဒီမှာ American မှာလည်းစရယ်ပေါ့နော်အဲ့လိုမျိုးဒီ PhD program မှာလေးနှစ်ကိုဘာမှဒီမျိုးစာပဲတူနဲ့ဒီကိုလို့ရှင်လာတဲ့ဒီစာရေးတာတော့ဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးတောက်လျှောက်ကိုလို့ရှင်တဲ့ဟာလုံးရတယ်ဆိုတဲ့ဟာကတော့အရင်စရယ်လို့ပြောလို့ရတယ်ဆိုတော့အရင်အထောက်အကူပြုတာပေါ့
ပညာကိုခက်ခက်ခဲခဲရအောင်သင်ယူခဲ့ရတဲ့သူတယောက်အနေနဲ့တခြားသောပညာရေးအခွင့်အလမ်းနည်းပါးသူတွေပညာသင်ဝင်မရတဲ့လူငယ်တွေကိုတစ်ချိန်မှာပြန်ပြီးတော့ကူညီပေးသွားခြင်းနဲ့လို့လည်းကိုကျော်ဆန်းနိုင်ကပြောပါတယ်
။ကျွန်တော်ကောင်းတဲ့မှာ prosperity နဲ့ထားထားရပေါ့နော်။ကျွန်တော်ဒီ6နှစ်အတွင်းမှာတောင်းပြီးအောင်လုပ်မယ်ပေါ့။အဲ့တော့ဒီပြီးအောင်လုပ်ပြီးမှပဲဒုတိယတစ်ဆန့်နေတဲ့တော့ကျွန်တော်ကဒီဘယ်လိုပြောမလဲဆိုတော့တောင်းတကြောင်လုံးချက်တယ်ပေါ့နော်။ဟိုမှာဒီတက္ကသိုလ်တစ်ခုလို့ပုံစံမျိုးဒီကိုဒီသားမှာပေါ့နော်။ဘလိုပုံစံမျိုးတောင်း education assessment ရတဲ့လူတွေလို့ပုံစံမျိုးကိုကြုံထားတဲ့ပုံစံမျိုးမဖြစ်ရအောင်ပေါ့နော်ပရိသတ်ကငါစ조사ခဲ့ရပဲ mainly ဒီပုံစံမျိုး조사ဆိုတဲ့ပုံစံမျိုးတော့မဟုတ်ဘူးပေါ့နော်ကျွန်တော်ကဒီ lunch အဲ့လိုပုံစံမျိုး lunch ပေးပြီးတော့ဆိုလိုခဲ့တဲ့ဆိုရတဲ့ education assess ကိုအဲ့လိုပုံစံမျိုးလုံးပေးရှင်းတာတော့စစ်ဆန်တာတော့အငွေကလေးကရှိရပေါ့နော်အငွေတွေကရှိရဒီကြောင်းတစ်ကြောင်းတော့လုံးရှင်းတယ်ပေါ့နော်ဒီဥမာ2035မှာတိုင်ခံလောက်ပေါ့ဒါတော့ကျွန်တော်ရဲ့ second plan ပေါ့နော်ဒါတော့ဖြစ်လာနိုင်မလားမဖြစ်လာနိုင်ဘူးလားဆိုတဲ့ဟာကတော့လက်ရှိကျွန်တော်ဘယ်လိုပုံစံမျိုးစ조사မလဲပေါ့နော်ဘယ်လောက်ထိအောင်ကျွန်တော်ရောက်နိုင်မလဲဆိုတဲ့အပေါ်မှာတော့အများကြီးမုန်တေပါလိမ့်မယ်လို့ကျွန်တော်ကတော့မြင်တာပေါ့
မိကြီးပြည်တော်စုကိုဒုက္ခတဲ့အဖြစ်ရောက်လာပြီမဲ့အားငယ်စရာမလိုပဲ